ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6ນາရီမိနစ်30မှ8ນາရီအထိ16မီတာကီလိုဟတ်စ်1653ညညာပိုင်း9နိုင့်မှ9နိုင့်မိနစ်30အထိ19မီတာကီလိုဟတ်စ်15533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးတစ်ခုအစည်းစံနာရှင်ပြေလိုင်းရှောက်တာမဲ့တိမ်သိမ်းစို့ွယ်တို့ခန္ဓာကိုယ်ကိုနာနာကောင်းမျက်စိလေ
မျော်လင့်ခြင်းအတန်တော်ဒရှင်များကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ရက်လေးဖြစ်ပါစေလို့ဆုတောင်းပေးပါရရှင်။တောတာရှင်များရှင်။ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာအပန်းဖြေမှုဆိုင်ရာလူငယ်တို့ရဲ့တွေးခေါ်မှုကိုလမ်းညွှန်ပေးခြင်းဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။တောတာရှင်များရှင်။ယနေ့လူငယ်တွေအနေနဲ့မိမိတို့စိတ်ကြိုက်အတိုင်းနေထိုင်ဖို့မဟုတ်ပါဘူး။ယနေ့လူငယ်တွေကစိတ်လှုပ်ရှားမှုလှန့်စော်ပေးတဲ့ပျော်ပွဲရွှင်ပွဲတွေကိုအာယုံဆိုင်နေကြပါတယ်။ဒါကြောင့်လူငယ်တွေဟာဘဝသက်တာဆိုင်ရာအကျိုးပြုတာဝန်တွေကိုလက်လျူရှုလာကြပါတယ်။ဖျားသခင်အကြောင်းထာဝရကာလဆိုင်ရာအမှန်တရားအကြောင်းတွေကိုစဉ်းစားခြင်းမပြုလုပ်ကြဘဲသူတို့အချိန်နဲ့သူပြန်တန်းတဲ့လက်ပြားလေးတကယ်တို့သူတို့ရဲ့စိတ်ကလျူရရင်းလျက်ရှိကြပါတယ်။ဒေါတာရှင်များရှင်ကျမတို့သားသမီးလူငယ်တွေကိုပြုပြင်သွန်သင်ပေးမှုမရှိဘူးဆိုရင်အချိန်အရွယ်ရောက်လူလာမြောက်လာချိန်မှာသင်ကြားလာခဲ့ရတဲ့သင်ခန်းစာတွေကဝါကျွားမှုအကျင့်စာရိတ္တညံ့ဖျင်းမှုဆိုတဲ့အသီးတွေတိပွင့်လာမှာဖြစ်ပါတယ်။သောတာရှင်များရှင်ကျမချင်းကကြီးမားတဲ့ဗန္တာတစ်ခုဖြစ်ပါတယ်။မရဏဒုက္ခနဲ့မကင်းတဲ့လူတို့မှာအကျွယ်ဝဆုံးသောပိုင်ဆိုင်တဲ့ပစ္စည်းဖြစ်ပါတယ်။ကျမ်းမာချင်းရဲ့အင်အားကိုအဆုံးရှုံးခံခဲ့ရင်ဥစ္စာစည်းစိမ်ဂုံဒါမှမဟုတ်အတတ်ပညာကိုအဖိုးများစွာပေးပြီးဝယ်ယူနိုင်ပါတယ်။ကျမ်းမာချင်းလိုအပ်နေတယ်ဆိုရင်တီးရတွေအလုံးကပျော်ရွှင်မှုကိုမပေးနိုင်ပါဘူး။သောတာရှင်များရှင်ကိုယ်ခန္ဓာနဲ့ဆိုင်ပြီးမှန်ကန်တဲ့အကျင့်တလိတွေကပါပြီးထုခဲ့တဲ့စိတ်တဘောကိုတိုးတက်စေပါတယ်။တိမတ်တက်တဲ့တတိနဲ့ဆိုင်တဲ့တကူကိုခန္ဓာနဲ့ဆိုင်ပြီးတက်လုံကောင်းတာနဲ့အသက်ရှင်ချင်းတို့ကမဖောက်ပြန်တဲ့ဥပဒေတွေပေါ်မှာမိခိုနေရပါတယ်။သောတာရှင်များရှင်။ကျမ်းမာချင်းကကောင်းကြီးမင်္ဂလာတစ်ခုဖြစ်ပြီးလူနှဲငယ်လောက်သာတရားကိုတန်ဖိုးထားနှစ်သက်ကြပါတယ်။ကိုယ်ကာယကိုလိကျင့်ရမှာကုံသွားတဲ့အချိန်ကပျောက်ဆုံးသွားခြင်းမရှိပါဘူး။အစဉ်တစ်ဖြစ်စာဖတ်ခြင်းမှသာအချိန်ကုန်ပြီးပြင်ပလီတိုက်တဲ့နေရာမှာလိကျင့်မှုမရှိတဲ့သူဟာမိမိကိုယ်ကိုအန္တရာယ်ပြုနေတဲ့သူဖြစ်ပါတယ်။သောတာရှင်များရှင်ကျမတို့ခန္ဓာကိုယ်ရှိအင်္ဂါအသီးသီးတို့ကအကောင်းဆုံးသောအလုပ်ကိုရရှိဖို့အထူးထူးပြပြသောအင်္ဂါများနဲ့အစွမ်းသက်တည်တွေကိုအချိုးကျလိကျင့်မှုရှိရကြပါမယ်။ကျမတို့ရဲ့ခန္ဓာကိုယ်မှာအခြားအင်္ဂါတွေကမလှုပ်ရှားဘဲအုံနောက်တစ်ခုသာအစင်မြဲလောက်ကိုင်းနေရင်ကိုခန္ဓာနဲ့စိတ်ပိုင်းဆိုင်ရာဘက်မှာခွန်အားယုတ်ယော့သွားမှာဖြစ်ပါတယ်။ကိုကာယတန်ဖိုးကျန်းမာရေးကိုပြက်ပြားစေသလိုစိတ်ရဲ့လက်ဆက်မှုနဲ့အာရုံတွေကိုလည်းဆုံးရှုံးစေပါတယ်။သောတာရှင်ပေါင်းတို့လည်းမိမိတို့ရဲ့ကျန်းမာခြင်းကိုကာကွယ်ဆောက်ရှောက်ခြင်းဖြင့်ကျန်းမာဒုက္ခဖြတ်ဖြာကိုခံစားရရှိကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါရောရဓမ္မဆရာဦးတိမောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့
။ချက်တော်တော်ရှင်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပါ။တ တော်ရရှိဓမ္မမိတ်ဆွေများအားလုံးစေရောကိုပါရှင်လန်းချမ်းမြေကြပါစေ။ဒီနေ့မှလည်းပဲကောင်းကင်တမန်ဆိုတာဘယ်သူတွေလဲ။ကောင်းကင်တမန်ကဘယ်သူလဲ။ဆိုတဲ့ဒုတိယပိုင်းကိုကျွန်တော်လေ့လာကြမယ်။မနေ့ကတော့အချက်၅ချက်ထိကျွန်တော်ပြီးသွားပြီ။ဒီနေ့အချက်၆ချက်ကိုကျွန်တော်စတင်ပြီးတော့လေ့လာကြရအောင်။ထာဝရအေးမွေဒီတဲ့စကားကိုဘုရားသခင်ရဲ့နေပြူဟာအပြင်ဟောပြောရမယ်တဲ့။နံပါတ်၆ချက်ကတော့ဒါကြောင့်လူသားရဲ့နေပြူဟာမဖြစ်စေဖို့ရန်အတွက်သတိထားရမှာဖြစ်တယ်။အစီအစဉ်စရာအရာဟောပါနံပါတ်၁ပြည်မှနှစ်ကိုဟောပါအဆက်ဆက်မရှိရင်နားလည်မှုရှုပ်ထွေးတတ်ပါတယ်မိတ်ဆွေပေါင်းတို့သတင်းစကားကိုထိကျောင်းမှုမရှိခြင်းဟာအစီအစဉ်စရာအတိုင်းမဟောဘဲနဲ့မိမိနှစ်သက်ရာကိုသာပြောခြင်းကြောင့်ဖြစ်ပါတယ်ခြံလက်ထားခြင်းကြောင့်ဖြစ်ပါတယ်ဒါကြောင့်ဗျာဒိတ်ကျမ်းခန်းကြီး14ကြည့်လိုက်တဲ့ခါမှာ6ကိုကြည့်လိုက်တဲ့ခါမှာမြေကြီးပေါ်မှာနေတော်သူဒီဟုသောအသီးသီးဘာသာစကားကိုပြောသောလူမျိုးနွယ်ခတ်သိမ်းတို့အားအေးဝင်ကလေးတရားကိုဟောရသောကောင်းကင်တမန်တပါးကဖယားသခင်ကိုကြောက်ရွံ့၍ချီးမွမ်းကြလောတရားစီရင်တော်မူသောအချိန်ရောက်လာပြီကောင်းကင်မြေကြီးတမုတ်တရားဆန်းရည်တွင်တို့ကိုဖန်ဆင်းတော်မူသောအရှင်ကိုကိုးကွယ်ကြလောဟုကြည်သောတန်နှင့်ပြောဆွေ၍ကောင်းကင်အလယ်၌ပြန်ဝဲလျက်ရှိသည်ကိုငါမြင်၏အဓိကကတော့ကျွန်တော်ပါပဲပထမဆုံးမှာဖယားသခင်ကဖန်ဆင်းရှင်ဖယားဖြစ်တယ်အဲ့ဒီဖန်ဆင်းရှင်ဖယားသခင်ကိုမြေကြီးစွန်းသားအပေါင်းတို့ကကိုးကွယ်ကြလောလို့ကျွန်တော်ကြွေးကြော်ရမှာဖြစ်တယ်ရိုးရိုးအတန်နဲ့မဟုတ်ဘဲနဲ့ကြီးတော်အတန်နဲ့ပြောဆိုပြီးတော့ကျွန်တော်ဘုရားသခင်ရဲ့တရားစကားကိုဝေငှရမှာဖြစ်တယ်။ဒီနေ့ကျွန်တော်ပထမအဆုံးကဖန်ဆင်းရှင်ဘုရားကိုကိုးကွယ်ဖို့ဖြစ်တယ်။ဗျာဒိတ်ကျမ်းခန်း14ငယ်6မှာတို့ရှင်နေပဲထိုမတပါတတ္တိယကောင်းကင်တမန်တော်ကအချင်းသူသည်သားရဲ့နှင့်သူ၏ရုပ်ထုကိုကိုးကွယ်၍သူ၏တစိမ့်လက်မှတ်ကိုနဖူး၌ခံသည်ဖြစ်စေလက်၌ခံသည်ဖြစ်စေတဲ့။ကျွန်တော်တို့တတ္တိယကောင်းကင်တမန်တပါးကတော့ဖန်ဆင်းရှင်ကိုမကိုးကွယ်ဘဲနဲ့အချားတော်တပါတော်ဖျားတွေကိုကိုးကွယ်တဲ့ရုတ်ထုစင်တုကိုကိုးကွယ်တဲ့သားရဲနဲ့သူ့ရဲ့တစိမ့်လက်မှတ်ကိုခံကြရတယ်ဆိုရင်တော့ကျွန်တော်တရားစီရင်ခြင်းခံရမယ်ဆိုတဲ့အကြောင်းကြွေးကြော်ထားတဲ့ကောင်းကင်တမန်တတိယကောင်းကင်တမန်ကြီးအစင်စင်တစိမ့်ပြီးတစိမ့်ကျွန်တော်ဆက်လက်ပြီးတော့ကြွေးကြော်သွားဖို့ဖြစ်တယ်တဲ့။အစီစဉ်အစရာအရာကျွန်တော်မဟောပါကတရားနာသူအတွက်အတိတ်ပဲလုံးဝရှိမှာမဟုတ်ဘူးเนาะ။ဒါပေမဲ့ကပဲနဲ့ကျွန်တော်နားထောင်တဲ့ခါမှလည်းပဲသူတို့အတွက်အချင်းချင်းဖြစ်သွားလိမ့်မယ်။ပထမကောင်းကင်တမန်သတင်းစကားကိုညင်းပယ်ခြင်းကြောင့်ထာဝရအသက်ကိုဆုံးရှုံးရခြင်းဖြစ်သလိုဒုတိယကောင်းကင်တမန်သတင်းစကားကိုထပ်ပြီးတော့ဟောရခြင်းကခရစ်တော်ကိုလက်ခံယုံကြည်ပြီးမှခရစ်တော်အပေါ်သစ္စာဖောက်ခြင်းကြောင့်ထာဝရအသက်ဆုံးရှုံးတတ်ကြောင်းကရုဏာတရားအပြင်ထပ်ပြီးတော့ကျွန်တော်မလုပ်ရမလဲသတိပေးရမှာဖြစ်တယ်။ဒါကြောင့်ဗျာဒိတ်ကျမ်းခန်းကြီး၁၄ပိုင်းငယ်၈မှာကောင်းကင်တမန်တစ်ပါးကလည်းဘာဗလုန်မြို့ကြီးပြိုလဲပြီ။မိမိမတရားသောမေတုံဤအစိတ်အတောက်ဒီဟုသောစပြည့်ရေကိုလူမျိုးအပေါင်းတို့အားတိုက်လေပြီးသောဘာဗုလုန်မျိုးကြီးပြိုလဲပြီဟုလိုက်၍ပြောဆို၏ဆိုပြီးတော့ဖော်ပြထားတယ်။ဘယ်လိုအကြောင်းကြောင့်ဒီဘာဗုလုန်မျိုးတဲကကျွန်တော်ထွက်ရမလဲ။ပထမကောင်းငင်တမန်ရဲ့သတင်းစကားမှာပါတဲ့အကြောင်းအရာ၃ချက်ကိုကျွန်တော်ပြန်ပြီးတော့အလေးထားဖို့ဖိတ်ခေါ်ခြင်းဖြစ်ပါတယ်။နံပါတ်၁ချက်ကတော့ဘုရားသခင်ကိုကြောက်ရွံ့ယိုသေးပါတဲ့။နံပါတ်၄တစ်ချက်ကတော့ဖရာသခင်ကိုချီးမွမ်းပါတဲ့။နံပါတ်၃ချက်ကတော့ဖန်ဆင်းရှင်ဖရာကိုကိုးကွယ်ပါဆိုပြီးတော့ဒါပထမကောင်းခင်တမန်ကဒီ၃ချက်နဲ့ကြွေးကြော်တယ်နော်။ဖရာသခင်ကိုကြောက်ရွံ့ပြီးတော့ယုံသေးဖို့တကယ်ယုံကြည်ကိုးစားဖို့ဖြစ်တယ်။နံပါတ်၄ကတော့ဖရာသခင်ကိုချီးမွမ်းဖို့ဖရာကပဲကျွန်တော်တို့ကိုကောင်းမြတ်တော်မူတဲ့အတွက်ကြောင့်ဒီဖရာသခင်ရဲ့ဂုဏ်တော်နာမတွေကိုပဲချီးမွမ်းဖို့။နံပါတ်၃ချက်ကတော့ဖန်ဆင်းရှင်ဖရာသခင်ကိုပဲကိုးကွယ်ပါတဲ့။ဒီတိဖျားမှာမကိုးကွယ်ပဲဒီဖျားကိုပဲကိုးကွယ်ဖို့ဒါကပထမကောင်းကင်တမန်ရဲ့သတင်းစကားဖြစ်တယ်။ဒါကြောင့်ဘာဘလုံမျိုးဆိုတာကကြာရှုံးခြင်းအကြောင်းပဲဖြစ်ပါတယ်။ဖျားကိုမကြောက်ရွံ့မယိုသေးခြင်းဟာကြာရှုံးခြင်းဖြစ်တယ်လို့မိမိကိုယ်ကိုကိုးကွယ်ချီးမွမ်းပြီးတရားစီရင်ခြင်းကိုအလေးမထားတာလေလူသားရဲ့ကြာရှုံးခြင်းဖြစ်ပါတယ်။ဒါဟာမြေမုံ့သို့ဥတီပြန်သွားရတဲ့စာရန်ရဲ့နီးပြူဟာဝိညာဉ်ရေးစနစ်လည်းဖြစ်ပါတယ်။နံပါတ်9ကတော့ကရုဏာတကားမပိတ်ခင်ဘုရားသခင်ရဲ့နောက်ဆုံးသတိပေးစကားဖြစ်တယ်။ဒံယေလကျမ်းမာလည်းဖော်ပြထားတဲ့အတိုင်းပဲအခန်းကြီး9အပိုင်းငယ်73 14ကိုကြည့်တဲ့အခါမှာထိုညအခါငါသည်အာယုံပြုတ်၍လူသားနှင့်တူသောသူတဦးသည်မိုးတိမ်ကိုစီးလျက်အသက်ကြီးသောသူဤအထံတော်သို့ရောက်လေ၏။ထိုသူကိုအထံတော်ပါသို့တွင်းကြ၏။အရရတို့၌နေ၍အသီးသီးအခြားခြားသောဘာသာစကားကိုပြောသောလူမျိုးတကားတို့ကိုအုပ်ဆိုးစီခြင်းကထိုးသူသည်နိုင်ငံနှင့်တကွာအာနာဆက်တကူကိုရ၏အာနာဆက်တော်သည်ကဘာဆက်ဆက်တည်၏နိုင်ငံတော်သည်ပျက်စီးခြင်းသို့မရောက်နိုင်ရတဲ့သခင်ခရစ်တော်ဟာသို့ရှင်ယေဘရဟိမင်းကြီးရဲ့ လုပ်ငန်းအားလုံးကိုရပ်နှားပြီးမှဘယင်တကာတို့ရဲ့ဘယင်လုပ်ငန်းကိုပြောင်းလဲပြီးတော့ဆောင်ရွက်ခြင်းဖြစ်ပါတယ်။လူသားအားလုံးအတွက်ကြားဖြန့်ပြပေးခြင်းအလို့အဆုံးသတ်တာကိုကရုဏာတကာပိတ်ခြင်းလို့ခေါ်ပါတယ်။ခမဲတော်ထာမသို့ရှင်ခွဲခြားသတ်မှတ်ထားတဲ့လူနှစ်စုကိုစီရင်ခံပြီးတော့အာနာတကိုးကိုရယူပြီးတော့ကျမ်းစာမှာဆက်ပြီးတော့ဖော်ပြထားတာကတော့ဗျာဒိတ်ကျမ်းခန်းကြီး၁၄ပိုင်းငယ်၁၄မှာတပံငါကြည့်လျင်ဖြူသောမိုးတိမ်ရှိ၍လူသားတော်နှင့်တူသောသူသည်ခေါင်းတော်ပေါ်မှာရွှေတရဖူကိုစောင်းလျက်ထက်သောတစင်ကိုကိုင်လျက်မိုးတိမ်ပေါ်မှာထိုင်တော်မူ၏။သခင်ခရစ်တော်ဒီလောကကိုဒုတိယကြိမ်ပြန်ကြွလာမှာဖြစ်တယ်။ဇာခရိခိုင်၃ပိုင်းငယ်၅မှာလည်းဖော်ပြထားတယ်။နံပါတ်၈ကတော့ကောင်းကင်တမန်၃ပါးသတင်းစကားကိုကြွေးကြော်နေစဉ်နောက်မိုးတီးဟုသောဝိညာဉ်တော်တကူတက်ရောက်လာမှာဖြစ်တယ်။ဘာလဖျားမန်လျင်ဘာလဖျားကိုကိုးကွယ်ပါ။ထာဝရဖျားမန်လျင်ထာဝရဖျားကိုကိုးကွယ်ကြပါ။ဒါဟာဝိပုကိုးကွယ်ခြင်းဆိုင်ရာဆုံးဖြတ်ချက်ကိုတောင်းဆိုခြင်းဖြစ်ပါတယ်။သတင်းစကားကိုတာဝန်ယူဟောပြောနေသူတပည့်တော်နဲ့အတူလိုက်ပါနေသောနောက်မိုးကြောင့်အပွဲနဲ့ပွဲအပြီးအသက်ခွဲခြားသွားပါလိမ့်မယ်။ဗျာဒိတ်ကျမ်းခန်းစာလီပိုင်းငယ်၅မှာကောင်းကင်တမန်တော်သည်ဗိမာန်တော်ထဲကထွက်၍ကိုယ်တော်ဤတစင်ကိုလွှတ်၍စဘာကိုရိတ်တော်မူပါရိတ်ရသောအချိန်ရောက်ပါပြီမြေကြီး၌ရိတ်စရာစဘာမှဲ့ပါပြီဟုမောတိန်ပေါ်မှာထိုင်တော်သူကိုကြည်တော်တန်နှင့်ဟစ်လေ၏ကောင်းကင်တမန်သုံးပါးသတင်းစကားသည်ဗိမာန်တော်ဤတန်ရှင်ဆုံးသောအခန်းကဏ္ဍနှင့်တူပြီးတော့နှစ်တစ်နှစ်ရဲ့အစုံဣသေလလူမျိုးကိုတရားစီရင်တဲ့အချိန်ပဲဖြစ်ပါတယ်ကောင်းကင်တမန်သုံးပါးရဲ့သတင်းစကားဆိုတာတရားစီရင်တဲ့နေ့မတိုင်ခင်သတိပေးတဲ့တပုတ်ခရတံဖြစ်ပါတယ်မိမိရွေးထားတဲ့အသင်းတော်ကိုစီရင်သတိပေးခြင်းဖြစ်ပါတယ်နံပါတ်10ကတော့သတင်းစကားကိုလက်ခံခြင်းညင်းပယ်ခြင်းဟာကျွန်တော်တို့ရဲ့ထာဝရကံကြမ္မာပဲဖြစ်တယ်ထာဝရသိခြင်းထာဝရရှင်ခြင်းဖြစ်တယ်ယုံကြည်နာခံသူဖခင်ရဲ့အမတ်တင်ကိတကိုခံရမယ်မနာခံသူအားသို့ရှင်စာတန်ရဲ့တင်ကိတဖြစ်တဲ့သားရဲ့တစိမ့်နဲ့အတူရေတွက်ခြင်းကိုခံရမှာဖြစ်တယ်ဒါကြဗျာဒိတ်ကျမ်းခန်း25ပိုင်းငယ်နေ့ကနေလေးကိုကြည့်တဲ့ခါမှာမင်းနဲ့ရောသောဖန်ရေကံကဲ့သို့ဖြစ်သည်ကိုလည်းမြင်ရ၏။ဒါရနေ၎င်းသူ၏ရုပ်ထုနှင့်၎င်းသူ၏နာမအရေးတွက်နှင့်၎င်းလွတ်၍အောင်မြင်တော်သူတို့သည်ဖျားသခင်၏စောင်းတော်ကိုကိုင်လျက်ဖန်ရေကံနာမှာရကြသည်ကိုမြင်ရ၏။သောသူတို့သည်ဖျားသခင်၏ကြောင့်မောရှိ၏တခြင်းနှင့်သောတငယ်၏တခြင်းကိုသိ၍အနန္တတကုန်ရဲ့ပြည့်စုံတော်မူသောထာဝရရှင်ဘုရားသခင်ကိုတော်ဤအပြုတ်မှုတို့သည်ကောင်းမြတ်၍အံ့ဖွယ်ဖြစ်ကြပါ၏လူမျိုးတို့ဤဘုရင်ကိုတော်ဤအချင်းတလေးတို့သည်ဖြောင်းမတ်ဟုံမှန်ကြပါ၏အိုးထာဝရဘုရားကိုတော်ကိုမကြောက်ရွံ့ပဲနာမတော်ကိုမချီးမွမ်းပဲအဘယ်သူနေရပါအံ့ဤကိုတော်တပါးဤတာလျင်တန်ရှင်းတော်မူ၏တရားသဖြင့်စီရင်တော်မူခြင်းအရာတို့သည်ထင်ရှားသည်ဖြစ်၍လူမျိုးအပေါင်းတို့သည်လာ၍ရှစ်တော်၌ကိုးကွယ်ကြပါလိမ့်မည်။သားရဲ့ကိုးကွယ်ခြင်းကနေရှောင်ဖို့ရန်အတွက်ထာဝရဧဝဂရီသတင်းစကားကိုနားလည်ရမှာဖြစ်တယ်။သားရဲ့ကိုသိနားလည်ရမယ်။စာတန်ရဲ့လက်စားမှုဗျူဟာဖြစ်တဲ့ဝိညာဉ်ရေးစနစ်ကိုမြင်တတ်ရမယ်။ဒါတွေကိုမသိရင်ကိုးကွယ်မိမှာပဲ။ကိုးကွယ်ခြင်းနာခံခြင်းဟာအဖွဲနှစ်ဖွဲကိုခွဲခွာခြားနားစေတဲ့တင်ကြေတာပဲဖြစ်ပါတယ်။ဗျာဒိတ်ကျမ်းခန်း24ပိုင်းငယ်6ကနေ9ကိုကြည့်တဲ့အခါမှာမြေကြီးပေါ်မှာနေတော်သူတိဟုသောအသီးသီးဘာသာစကားကိုပြောသောလူမျိုးနယ်ခတ်သိမ်းတို့အားထာဝရဧဝံဂေလိတရားကိုဟောရသောကောင်းကင်တမန်ကဖျားသခင်ကိုကြောင်းရွံ့၍ချီးမွမ်းကြလော။တရားစင်ရတော်မူသောအချိန်ရောက်လာပြီ။ကောင်းကင်မြေကြီးသမုတ်တရားနှင့်စမ်းရည်တွင်တို့ကိုဖန်ဆင်းတော်မူသောအရှင်ကိုကိုးကွယ်ကြလော်ဟုကြည်တော်သားနှင့်ပြောဆို၍ကောင်းကင်အလယ်၌ပြန်ဝဲလျက်ရှိသည်ကိုငားမြင်၏။ထာဝရဘုရားကိုကြောင်းရွံ့ယူတည်ကြပါချစ်တဲ့မိတ်ဆွေပေါင်းတို့။ထာဝရဘုရားကိုချီးမွမ်းကြပါ။ထာဝရဘုရားကိုသာကိုးကွယ်ကြပါ။ကောင်းကင်တမန်သုံးပါးယူဆောင်လာတဲ့သင်စကားအားဖြင့်စေခိုင်းသမျှကိုလှုပ်ဆောင်ကြပါ။ဘုရားသခင်တောင်းဆိုတဲ့အချက်တွေကိုအလေးထားယူဆိုင်ပြီးတော့လှုပ်ဆောင်ကြဖို့ရန်လိုအပ်နေပါပြီမိတ်ဆွေ။အားလုံးပါဘုရားကောင်းကြီးချပါပါစေ။အာမင်။
အားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေကွယ်။အခုချိန်မှာညင်းပေသူနောင်တာဆိုတဲ့ကောင်းစဉ်လေးနဲ့ပုံမြင်လေးတစ်ပုဒ်ပြောပြမယ်နော်။ကလေးတို့ရေဟိုးဟိုးရှိရှိတုန်းကယေရှုခရစ်တော်နဲ့တပည့်တော်တွေအတူတူရှိကြတဲ့။ယေရှုခရစ်တော်ဟာသူ့ရဲ့တပည့်တော်တွေကိုဘယ်လိုပြောလဲဆိုတော့ညီကိုတို့ယနေ့ညမှာသင်တို့ဟာငါ့ကိုစွန့်ပြီးပြေးကြလိမ့်မယ်။ဒါပေမဲ့ငါဟာတည်ပြီးမှထမြောက်ပြီးနောက်သင်တို့ကိုအရင်ဂါလိလဲပြည်ကိုသွ ွားနိုင်မယ်လို့တပည့်တော်တွေကိုမိန့်တော်မူတဲ့ကွယ်ကလေးတို့ယေရှုခရစ်တော်ဟာဖျားစာတိလဲဖြစ်တဲ့အတွက်အရာရာကိုကြိုတင်သိပြတာဖြစ်တာပေါ့ဒါကြောင့်တပည့်တော်တွေကိုကြိုတင်မိန့်တော်မူထားတာဖြစ်တယ်ကွယ်ကလေးတို့တပည့်တော်တွေထဲမှာပေတရုဆိုတဲ့တပည့်တော်တစ်ယောက်ကကိုရောအခြားလူတွေဟာကိုရော့ကိုစွန့်ပစ်ကြပြီမယ်ကျွန်တော်ကဘရောမှစွန့်ပစ်မှာမဟုတ်ဘူးလို့ရှောက်တဲ့ကွယ်ဒီအခါသခင်ယေရှုကဒီနေ့ညမှာပဲချက်မတွန်းမီသင်ဟာငါ့ကိုမသိဘူးလို့သုံးချိန်တိုင်းတိုင်းညင်းဆိုလိုက်မယ်လို့ပေတရုကိုမိန်တော်မူတဲ့ကွယ်ဒီအခါပေတရုကကိုရော့နဲ့အတူတည်ပဲတည်ရပါစေကျွန်တော်ကကိုရော့ကိုမသိဘူးလို့ညင်းဆိုမှာမဟုတ်ဘူးလို့ရှောက်ထားပြန်တဲ့ကွယ်ကလေးတို့ယေရှုခရစ်တော်ကိုယေဘရဟိမင်းရဲ့ကျောင်းတော်ကိုခေါ်သွားတဲ့အချိန်မှာပေတရုဟာကျောင်းတော်ဝင်းအတွင်းအပြင်ဘက်မှာထိုင်နေတဲ့အစီခံမလေးတယောက်ဟာရောက်လာပြီးတင်ဟာဂါလိလဲပြည်သားယေရှုနဲ့ပေါင်းဖော်တဲ့သူဖြစ်တယ်လို့ပြောတော့ပေတရုကနင်ပြောတဲ့အရာကိုငါမသိဘူးဆိုပြီးလူတွေရှေ့မှာညင်းဆိုတယ်ပြီးတော့အိမ်တော်ဝင်းတကားဝါကိုထသွားတဲ့ကွယ်တခြားအစီကံမတယောက်ကလည်းပေတရုကိုမြင်တဲ့အခါမှာအဲ့ဒီနားမှာရှိတဲ့လူတွေကိုဒီလူဟာနာဇရက်မြို့သားယေရှုနဲ့ပေါင်းဖော်တဲ့သူဖြစ်တယ်လို့ပြောပြန်တယ်။ဒီအခါပေတရုကခက်တီတီနဲ့အဲ့ဒီလူကိုငါမသိဘူးဆိုပြီးဖျားသခင်ကိုတိုင်တယ်ပြီးကြိမ်ဆိုတဲ့။အဲ့ဒီအချိန်မှာပဲစက်တွန်တော့တာပဲကလေးတို့ရေ။ဒီအခါသခင်ယေရှုကကျက်မတွန်းမီတင်ဟာငါ့ကိုမသိဘူးလို့သုံးချိန်မြအောင်ညင်းဆိုလိုက်မယ်ဆိုတဲ့စကားကိုပေတရုဟာပြန်လဲကြားအောင်သတိရပြီးငါမားတယ်လို့နောင်တရပြီးဝမ်းနဲ့ပက်လက်နဲ့အပြင်ကိုထွက်ခါငိုကြွေးတော့တာပဲကွယ်ကလေးတို့ရေပေတရုဟာယေရှုခရစ်တော်ကိုအင်မတန်မှယုံကြည်အင်မတန်မှချစ်ခင်တဲ့သူဖြစ်တယ်သူကိုယ်သူစိတ်ချပြီးယေရှုခရစ်တော်ကိုဘရောမှမငင်းပယ်ဘူးဘသူတွေစွန့်စွန့်ငါမစွန့်ပစ်ဘူးတည်ရင်တောင်အတူလိုက်တည်မယ်ဆိုတဲ့လူကကြောက်ရွံ့စရာအသက်ပေးအန္တရာယ်နဲ့ကြုံလာတဲ့အခါတစ်ချိန်မကအချိန်ချင်းငင်းပယ်ခဲ့သေးတဲ့ကလေးတို့ရေကလေးတို့လည်းယေရှုခရစ်တော်ကိုယုံကြည်ပါတယ်ကိုးစားပါတယ်ဖျားရှင်ကိုချစ်ပါတယ်လို့ပြောကြပြီးမယ်တနည်းနည်းမှာကြောက်ရွံ့စရာအသက်ပေးအန္တရာယ်နဲ့အခက်ခဲတွေတွေ့ကြုံလာခဲ့ကြရင်ယေရှုခရစ်တော်အပေါ်တစ္ဆာရှိနိုင်ကြမလားနော်ယုံကြည်သူတွေနဲ့ကလေးတို့အားလုံးယေရှုခရစ်တော်ဖျားရှင်ကိုယုံကြည်ခြင်းခိုင်မြဲစွာနဲ့တစ္ဆာရှိမယ်ဆိုရင်ယေရှုခရစ်တော်ရဲ့ချီဆောင်ခြင်းကိုခံရပြီးကယ်တင်ခြင်းစုမင်္ဂလာဖြစ်တဲ့ထာဝရအသက်ကိုရယူခံစားကြရပါလိမ့်မယ်ယေရှုခရစ်တော်ဖျားပေါ်တစ္ဆာရှိတဲ့ကလေးတွေဖြစ်ဖို့ကြိုးစားကြပါစို့နော်ကလေးတို့ကိုဖျားသခင်ကောင်းချီးပေးပါစေRadio Mingla Kuset Gane the China Dasin Naisebo Yolin Jin Atta Radio Nima Asha Radio Dingong Linya Jaya Zebo Maisete Yolin Jin Radio Mingla Chin Nanne Kei Ayong Lim Sam Tu Dek Ka Radio Vita Lai Le Shui Lai Pa Ching Wan Tip Chine Tu Bing La Ba Me Sui Ye Tien Na Ga Tue Ye Chi The Diz Ga Dwe Cha Ya Me Dek Na Ta Tue Ma Ho Gu So the data twe ye chi de chain man man de na tot ta se ba kwe yo lin jin ata radio ye ma sha radio bing la concept the god at the chin da da sin nai se bo yo lin jin ata radio ye ma sha Radio Ding တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြူလွာချင်းမြင့်ပေးมาဖြစ်ပါတယ်ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်။
တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှစ်ဖြာစမ်းမွှင်လန်းကြပါစေ။ ယေရှုတင်ပါတယ်ခင်ဗျာ။